ံဇာတအလွန်အကျွံထုတ်ယူလို့ကချင်းပြည်နယ်ပထဝီအနေအထားပြောင်းလဲသွားပုံကိုလွန်ခဲ့တဲ့ဇူလိုင်လ9ရက်နေ့ထုတ် TNI Transnational Institute ဆောင်းပါးမှာဖော်ပြထားပါတယ်။ကျောင်းပြရနာနဲ့ရွှေတူးပေါ်မှုမြေရှားတတ်ထုထုတ်လုံမှုတစ်ထုတ်လုံမှုမြေယာသိမ့်ပိုက်မှုစတာတွေဟာပြည်သူ့ဘဝကိုအကျိုးမပြုဘဲလူတစုကိုသာအကျိုးပြုကြောင်းရေးထားပါလေ။တိရိလင်္ကာနိုင်ငံဒီပါကျယ်ဝန်းတဲ့ကချင်ပြည်နယ်မှာလူဦးရေဟာနှစ်လန်းတောင်မပြည့်ပါဘူး။အရရကအလုံသမားတွေငွေရှာဖို့ရောက်လာကြပါတယ်။ဒီအထက်မှာဗကကရင်မဆေးသမားတွေဟာထင်ရှားပါတယ်။စစ်အာဏာသိမ်းရတဲ့အကြောင်းရင်းတွေထဲမှာတရားစတာထုတ်ယူမှုကိုလေဝကြီးအုံနိုင်မှုလဲပါဝင်တယ်လို့ဆိုပါတယ်။စစ်တပ်ပိုင်ကုမ္ပဏီကြီးတွေနဲ့ခရိုနီကုမ္ပဏီကြီးတွေတပ်တူတွင်လုပ်ငန်းကိုကြီးစိုးပါတယ်။တစ်လုပ်ငန်းနဲ့စီးပွားပြည့်စိုက်ပျိုးရေးမှာလဲအစိုးရနဲ့နီးစပ်သူတွေလောက်ကင်ကြပါတယ်။တရုတ်ကြိုက်တဲ့တ िश ူးငပြောစိုက်ခင်းတွေလည်းများပြားလာပါတယ်။မြစ်ဆုံမှာရေကာတာစီမံကိန်းရပ်ဆိုင်လိုက်ပြီးမှပြဿနာကရှိနေသေးပါပဲ။မြစ်ဆုံအထက်ပိုင်းမလိခဘက်ချမ်းမှာလူတစုကဆယ်ရန်တရားကြီးတွေကိုတုံးပြီးရွှေတူးဖော်မှုလှုပ်လာတာအေပီလကလေးကပါ
။မြစ်ဆုံစီမံကိန်းရပ်ဆိုင်စဉ်ကတားမြစ်ဧရိယာအဖြစ်သတ်မှတ်ထားတဲ့နေရာမှာဆယ်ရန်တရားတုံးပြီးရွှေရှာဖွေရေးလှုပ်နေတာလို့မြကျင်းနာဂျာနယ်ကဖော်ပြပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းကချင်ပြည်နယ်မှာရွှေတူးဖော်တာတွေများပြားလာပါတယ်။အီယာဝရီမြောက်ကျောင်းတစ်လျှောက်မှာအများဆုံးဖြစ်ပါတယ်။မြစ်ဆုံအထက်ဘက်၄ဖောင်လုံးအကွာမလိခမြေဘေးမှာပေတရာအနက်အထိတူးဖော်နေတာဖြစ်ပါတယ်။ဥယျဇော်ခေါင်ပိုင်တဲ့ Jade Land Company ပန်ရှင်ကတူးဖော်နေတာပါ။ဥယျဇော်ခေါင်ဟာစစ်ကောင်စီခန့်ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ခမီးခမတ်တော်ဆက်သူဖြစ်ပြီးကချင်ညဉ့်ညမ်းရေးကော်မတီဝင်လည်းဖြစ်ပါတယ်။ကျောက်စိမ့်နဲ့တစ်လုပ်ငန်းလဲလုပ်ကင်သူဖြစ်ပါတယ်။ရွှေတူးပေါ်မှုကိုတံဖျဲရွာနဲ့အောင်မြင်သာရွာသားတွေကကန့်ကွက်ဆန္ဒပြကြပါတယ
်။ဒါပေမဲ့မြစ်စုံဆဲမှာလို့ဝိုင်းဝန်းကန့်ကွက်သူများတာမဟုတ်လို့ရွှေမော်ဆန့်ကျင်ရေးခါခရီးမရောက်ဘဲဖြစ်နေပါတယ်။ကချင်းလူကြီးတွေနှုတ်ဆက်နေပြီးတချို့ဆိုရင်ရွတ်စော်ကောင်ဘက်ကကာကွယ်ပြောဆိုကြပါတယ်။ကချင်းပြည်နယ်မှာတနိုင်တပိုင်လုပ်တဲ့ရွှေမော်လေးတွေရှိနေတာကြားပါပြီ။ဒါပေမဲ့ပဝင်းကြီးကိုမတိခိုက်တဲ့အတွက်မကန့်ကွက်ကြပါဘူး1994မှာစစ်တပ်နဲ့ KIO KIA အပြစ်ရလိုက်တဲ့နောက်ပိုင်းမှာဆယံတရားသုံးတဲ့ရွှေမော်တွေပေါ်ပေါက်လာတာဖြစ်ပါတယ်စနစ်တကျစီးကားနဲ့ထုတ်လုပ်ဖို့ NLD အစိုးရလက်ထက်ကကြိုးပမ်းပါတယ်ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့်ပြုပြင်ချက်အလုံးစဲတဲ့ကြီးတုံဖြစ်ကုန်ပါတော့တယ
်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာဝိုင်းမော်ဖားကန့်မချမ်းဘောပူတာဦးဆွန်ဘရာဘွန်ရွှေကူနဲ့ဗမော်မြို့တွေမှာရွှေရှာဖွေရေးလုပ်ငန်းပြန်ပွားသွားပါတယ်။ဆယ်ရန်နေရာတုံးပြီးရွှေမော်တွေကိုစိတ်ကြိုက်တူးဖော်နေတာကိုမကျေနပ်တဲ့ဒေသခံတွေက KIO ကိုတိုင်ကြားကြပါတယ်။2021ခုဒီဇင်ဘာ29ရက်နေ့မှာ KIO ကကြေညာချက်တစ်ခုထုတ်ပြန်ပြီး KIO ထိန်းချုပ်တဲ့ဒေသမှာရွှေတူးပေါ်ခွင့်မပြုဘူးလို့ဆိုပါတယ်။ဒါပေမဲ့မြစ်ဆုံဒေသအပါအဝင်KIO ထိန်းချုပ်မှုမရှိတဲ့ဒေသတွေမှာရွှေတူးဖော်တာကိုတော့မထိန်းချုပ်နိုင်ဘူးလို့ဗိုလ်မှူးကြီးနော်ဘူးက Frontier စာဆောင်ကိုပြောကြောင်းဖေဖော်ဝါရီ17ရက်နေ့ကဖော်ပြပါတယ်။တဘာဝပတ်ဝန်းကျင်ပျက်စီးမဲ့လုပ်ရက်တွေကိုခွင့်မပြုပေမဲ့ KIO လက်အောက်ခံမဟုတ်တဲ့ဒေသကိုမထိန်းသိမ်းနိုင်ဘူးလို့ဆိုပါတယ်။ဒါပေမဲ့ရွှေမော်လုပ်ငန်းဟာကချင်ပြည်နယ်တစ်ခုလုံးနဲ့ဆိုင်တာမို့ KIO ကအခွန်စည်းကြက်တယ်လို့ဆိုပါတယ်။
ဒီတော့တွင်ချီဝေမြို့နယ်ပန်ဝါဒေသမှာမြေရှားတပ်တူရန်ထုတ်လုပ်မှုဟာ5ဆလောက်တိုးပွားလာတယ်လို့ဇွန်လ15ရက်နေ့ထုတ်အေယာဝတီသတင်းဆောင်မှမှာဖော်ပြပါတယ်။တရုတ်ပြည်ကိုတင်ပို့ဖို့တမင်ထုတ်လုပ်တာဖြစ်ပါတယ်။တရုတ်ပြည်မှာတရားမဝင်တဲ့မြေရှားတပ်တူထုတ်လုပ်မှုကိုပိတ်ပင်တမ်းမြစ်တဲ့2016ကစပြီးတရုတ်ကုမ္ပဏီတွေပန်ဝါဒေသကိုဝင်ရောက်လာတာဖြစ်ပါတယ်။ပန်ဝါမြို့မှာကချင်နယ်ချောင်းဆောင်တပ်ဌာနချုပ်အခြေစိုက်ပါတယ်။နယ်ချောင်းဆောင်တပ်နဲ့နားလည်မှုယူပြီးမြေရှားတပ်တူရင်းကိုတရုတ်ကုမ္ပဏီတွေကထုတ်ယူနေတာဖြစ်ပါတယ်။2020မှာတရုတ်ပြည်တင်သွင်းတဲ့မြေရှားတပ်တူရင်းမှာမြန်မာပြည်က85ရာခိုင်နှုန်းပါဝင်တယ်လို့တရုတ်သတင်းစာ Global Times မှာဖော်ပြပါတယ်။ပန်ဝါဒေသမှာမြေရှားတပ်တူထုတ်လုပ်တဲ့နေရာပေါင်း100ကျော်အထိရှိနေပါပြီ။မီးမျိုးစုံသုံးပြီးတိုးချဲ့နေပုံရပါတယ်ဥပမာမြို့ကိုကိုဆိုတဲ့ဈေးဝကုမ္ပဏီကိုချီဝေမြို့နယ်မှာဧက280ကျော် မြေရှားတပ်ထုထုတ်လုပ်ခွင့်ပေးထားပါတယ်။ဘော်လုံးကွင်းပေါင်း160လောက်ကျယ်ဝန်းပါတယ်။ထုတ်လုပ်ရမှာသုံးတဲ့ SN ငရဲမီဓာတုပစ္စည်းမျိုးဟာသဘာဝပတ်ဝန်းကျင်နဲ့လူ့အဖွဲ့အစည်းကိုအကြီးအကျယ်အန္တရာယ်ပေးနေပါတယ်ခင်ဗျာ။